ာနာတင်ပြီးနောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာစီးပွားရေးလဲပတ်မှုကတုံ့ဆိုင်နေပါတယ်။ဆီယနာတင်ပြီးတဲ့နောက်သုံးလာတဲ့ကိုရောက်လာခြင်းအထိတည်ယူပို့ဆောင်ရေးအယောင်ဝယ်ဘဏ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့နိုင်ငံတကာနဲ့ဆက်ဆက်လုပ်ကံရတဲ့ပို့ကုန်သွင်းကုန်လုပ်ငန်းတွေကလည်းမရေမရာဖြစ်နေတာပါ။လေယာထွက်ကုန်တည်နဲ့ဈေးကွက်ကလည်းအေးနေပါတယ်။မန္တလေးကုန်စည်တိုင်းကကုန်သည်ကြီးတို့ကအခုလိုရှင်းပြပါတယ်။
အကြသည်နဲ့ဝယ်မလောက်ဘူးမလောက်ဘူးဆိုတာဒီကျွန်တော်တို့ကအင်ပို့တကယ်လို့ဖြစ်လာရင်ဒီလေးကွက်ကကြိုက်တယ်ဆိုပြီးတော့ဝယ်ထားတဲ့သဘောမွေးအင်အားလေးနဲ့တက်နိုင်တယ်ဒါအမှအများကြီးမရှိပါဘူးမရဲအဲ့ဒီဝယ်ကတရက်လောက်ဝယ်ပြီးတော့ပျောက်သွားတဲ့သဘောပ
ါဆက်ယုံအလုတ်ယုံလုတ်သားအများစုရှိရာရန်ကုန်လှိုင်တာယာကဆင်နာသိန်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ရဲ့ရဲကသူရက်တန်ယူနှိမ်နှင်းခဲ့ပြီးဆဲ့ုပ်ချုပ်ရေးကျင့်သုံးလာပြီးတဲ့နောက်မှာတော့အလုတ်အကိုင်းမရေရာမှုလုံခြုံရေးစုရင်ချက်တွေကြောင့်ရွှေပြောင်းလှုပ်သားထောင်တောင်းချီပြီးထဏီပြန်ကြပါတယ်။ပိတ်သိမ်းရတဲ့ဆက်ယုံအလုတ်ယုံတွေလည်းရှိတာကြောင့်အလုတ်လက်မဲ့ဖြစ်သူတွေလည်းရှိပါတယ်။ထဏီပြန်တဲ့ရွှေပြောင်းအလုတ်သမားတသိန်းကျော်ရှိတယ်လို့မြန်မာနိုင်ငံအထွေထွေအလုတ်သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်မိုးစန္ဒာမြင့်ကပြောပါတယ်
။စက်ကြောင်းနဲ့စက်ကွန်မှာဆိုလို့ရှိရင်အလုတ်သမားပေါင်းတသိန်းကျော်နီးပါးလောက်ကမိမိရိုက်ရွာကိုပြန်ကြရဲဆိုတော့အဲ့ဒီအချိန်မှာလဲစက်ရုံအတော်တော်များများပိတ်သွားကြတယ်စက်အုပ်ချုပ်ရေးကျင်းညာပြီးတဲ့အချိန်မှာပဲစက်ရုံတော်တော်များများအလုပ်သမားတွေရဲ့အလုပ်တက်ရောက်မှုကလည်းနည်းတဲ့အတွက်ကိုနည်းတဲ့ကြောင့်ပိတ်သွားတဲ့စက်ရုံတွေရှိတယ်လို့တချို့စက်ရုံတွေကြောင့်ပြန်တော့လဲအလုပ်သမားတွေရဲ့လုံခြုံမှုကြောင့်အလုပ်မလာရတဲ့အခြေအနေမှာလုပ်ငန်းရှင်တွေကိုလှမ်းပြောပြီးတော့မိမိမှာရှိတဲ့ခွင့်အင်းနဲ့ယူလာမျိုးရှိတော့အများစုကလာစားမဲ့ခွင့်အင်းနဲ့အလုပ်မပြုတ်ရေးလာစားမဲ့ခွင့်အင်းနဲ့တိုင်ပြီးတော့သွားလာမျိုးတွေရှိကြတယ်ပေါ့နော
်လက်ရှိဆက်ယုံတွေပြန်ပြီးလဲပတ်နေပေမဲ့လုတ်သားအင်အားအပြည့်အဝမရှိတဲ့အကြောင်းလဲသူကပြောပါတယ
်3လပိုင်း16 19ကနေပြီးတော့ပိတ်လိုက်တဲ့ဆက်ယုံတွေက3လပိုင်းအကုန်အထည်ကိုဟိုပိတ်သွားတဲ့ဆက်ယုံတွေလည်းရှိတယ်လို့ဟို4လပိုင်းဒီတချံပြီးတဲ့ဒီပိတ်တဲ့ဆက်ယုံတွေလည်းရှိတယ်အဲ့တော့ဆက်ယုံအများစုက3လပိုင်း30နဲ့31ရက်နဲ့တရက်နေ့မှာဆိုလို့ရှိရင်ပြန်လဲပြီးတော့ဖွင့်လှစ်ကြတယ်ပြန်လဲဖွင့်လှစ်ကြတဲ့အခါမှာဘလို့ပုံစံနဲ့ဖွင့်လဲဆိုတဲ့အခါကျတော့ဒီနေ့တွေမှာအလုံမစင်းဘူးဆိုလို့ရှိရင်အားလုံးအလုံပြုတ်တယ်ဆိုတဲ့ပုံစံမျိုးတွေနဲ့အလုံသမားတွေကိုဖိအားပေးပြီးတော့ဟိုပြန်လဲပြီးတော့ဆင်းခိုင်းတာမျိုးရှိကြတယ်အဲ့တော့အလုံသမားတွေကဒီလုံခြုံရေးနဲ့စစ်တပ်ရဲ့အကြမ်းဖက်မှုကိုကြောက်တော့ညာလေအလုတ်အကိုင်ဒီမြေကြီးအတွက်တော်တော်များများကပြန်တက်လာပြီးတော့အလုတ်ခွင်ဒီမှာပြန်ဝင်လာတယ်လို့လည်းကျမတို့တွေ့ရတယ်ပေါ့နော်ဒီပြန်ဝင်တဲ့လူကြီးအဖြစ်ကတော့ကျမတို့တီတီကြကြကျမတို့ဘောမတိရဘူးဒါပေမဲ့ပြန်သွားတဲ့ဦးကြီးကတော့တသိန်းကျော်နီးပါးကကျမတို့ကျမတို့တွေ့ရတယ်ပေါ့နော်အဲ့တော့ဒီအခုလက်ရှိမှာဆိုလို့ရှိရင်အစက်ရုံအလုပ်ရုံနေမှာဆိုလို့ရှိရင်အဖွင့်တဲ့စက်ရုံနေမှာလေလူဦးရေကဟိုနှုတ်ရှင်ရဲ့လူဦးရေအပြည့်အဝတွေမရှိသလိုတချို့စက်ရုံနေဆိုလို့ရှိရင်လေလူဦးရေပေါ့နော်ဆယ်ခန်းန်းလောက်နဲ့ပဲလက်ပတ်နေတဲ့စက်ရုံတွေလည်းရှိကြတယ်
မြန်မာနိုင်ငံအထွေထွေအလုပ်သမားများတမကအဖွဲ့ချုပ် FGWM ရဲ့ခေါင်းဆောင်ဒေါ်မိုးစန္ဒာမြင့်ကလက်ရှိကြုံတွေ့နေရတဲ့အလုပ်လက်မဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
အဲ့ဒီမှာဆိုလို့ရှိရင်လေဒီလုပ်ကူလုပ်ရှာမှုမှာပါဝင်တဲ့ခေါင်းဆောင်ပိုင်းတွေဆိုလို့ရှိရင်လေစက်ယုံတွေမှာပေါ့နော်ဟိုဟာမန်နေဂျာတွေကနေတစင်းကျမတို့သိရှိတာတော့လာရောက်စုံစမ်းနေတယ်ပေါ့နော်အဲ့တော့သူတို့ကလာရောက်စုံစမ်းတဲ့အခါအချက်လက်တွေလည်းသူကပေးလာမယ်ဆိုရင်အနေရရှိနိုင်တယ်အဲ့တော့မလုပ်မှလည်းပေါ့နော်ဟိုဟာပုံဟိုဒီလုပ်သမားခေါင်းဆောင်တွေကိုခေါ်ပြီးတော့ပြောတာမျိုးတွေလည်းရှိတယ်အဲ့လိုအခြေအနေမျိုးတွေမှာတချို့အလုတ်သမားတွေဆိုလို့ရှိရင်ဟိုအလုတ်ထွက်သွားရတဲ့ခွင့်မပေးတဲ့အတွက်အလုတ်ထွက်သွားရတဲ့အလုတ်သမားတွေလည်းအများကြီးရှိတယ်ပေါ့ပြီးတော့သူတို့ခေါ်တဲ့အချိန်မှာပြန်တက်မလာတဲ့အလုတ်သမားတွေကိုလည်းသူတို့တွေက resign ပြပြီးတော့ဥပမာအလုတ်ထုတ်လိုက်တာမျိုးတွေလည်းအများကြီးရှိတော့လက်ရှိဟိုတိုင်တရာမှာဆိုလို့ရှိရင်အဲဆင်းတဲ့လူဦးရေကရခင်ကားလောက်အလုတ်သမားတွေရဲ့အခြေအနေကအာမကောင်းတော့ဘူးနောက်ပြီးတော့အလုတ်တွေပိတ်သွားတဲ့အတွက်ကိုအလုတ်လက်မဲ့နဲ့ရင်ဆိုင်နေရတဲ့အလုတ်သမားတွေအများကြီးရှိတယ်တချို့တွေကကြတော့ဒီပြစ်ခတ်တပြက်မှုတွေရဲ့ကြားမှာဟိုလုပ်ငန်းတွေမလက်ပတ်တဲ့အပေါ်မှာအလုတ်လက်မဲ့ဖြစ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိနေကြတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ဥပဒေမဲ့အလုတ်ပြုတ်သွားတဲ့အလုတ်သမားတွေလည်းအများကြီးရှိတယ
်ဆီယနာသိမ့်မှုအတွက်တာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်ပတ်သက်သူတွေလုပ်ငန်းကြီးတွေမှလည်းနိုင်ငံတကာတန်းခတ်ရေးယူမှုနဲ့ရင်ဆိုင်ရတာကြောင့်နိုင်ငံတကာယဉ်ဤမြုပ်နှံမှုနဲ့ပြည်တွင်းကစီးပွားရေးလုပ်ငန်းတွေရဲ့အနာဂတ်ကမရေမရာဖြစ်နေတာပါ။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကတော့
The humanitarian crisis in Myanmar gravely concerns us all.
မြန်မာနိုင်ငံတွင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲကြီးကအထူးပဲစိုးရိမ်စရာဖြစ်ပါတယ်။ဝမ်းနဲ့ကြေကွဲပွဲလူအသက်တွေဆုံးရှုံးနေရတာအပြင်ဆရာနာသိမ့်မှုကြောင့်အသွေးမွေးဝမ်းကြောင်းမှုမှာဆူဆူရွရွထိခိုက်တက်ရောက်မှုရှိလာမယ်လို့ခန့်မှန်းပါတယ်။ဒီတက်ရောက်မှုဟာကလတ်လတ်အတိုင်းအတာထိတာရှည်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အာရှပစိဖိတ်ဌာနဒုတိယညွှန်ကြားရေးမှူးဂျိုနာသန်အော့စရေကဧပြီလ23ရက်နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကာလလအတိုင်းတာဆိုတာကတော့3နှစ်ကနေ10နှစ်အတွင်းကာလကိုဆိုလိုတာဖြစ်ပါတယ်။2021ခုနှစ်အတွင်းမြန်မာပြည်တွင်းအတင်းထုတ်လုပ်မှု GDP က 8.9% ခန့်နှုန်းကျဆင်းမယ်လို့လဲ IMF ကခန့်မှန်းပါတယ်။မြန်မာနိုင်ငံဆီအနာသိမှုအရေးကိုအထူးအလေးထားစောင့်ကြည့်နေပြီးလက်ရှိအနာသိစစ်တပ်ရဲ့ပုတ်ချုပ်ရဲ့ဖွင့်တဲ့အဆက်အစံမရှိသေးဘူးလို့လဲ IMF ရဲ့ပြောခွင့်ရ Gary Rice ကမတ်လ17ရက်နေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင်။